ဒေသတွင်းတိုက်ပွဲတွေကြောင့်မကွေးတိုင်းစောမြို့နယ်ဘက်ကဒီခိုးလုံလာတဲ့စစ်ဘေးဒုက္ခသည်အနည်းဆုံးအယောက်2000လောက်ရှိနေပြီးတော့အဲ့ဒီထဲကစစ်ဖြူမြို့နယ်ကဒေသခံအယောက်900လောက်ပါဝင်နေတဲ့အကြောင်းကိုယ်ကြီးပေးနေသူတွေကပြောပါတယ်စစ်ဖြူမြို့နယ်ကဒေသခံတွေဟာပြီးခဲ့တဲ့ဇူလိုင်လပထမသတင်းပတ်တုန်းကပြေးဆောင်လာကြပြီးတော့စစ်ကောင်စီစစ်ကြောင်းတွေဒေသတွင်းမှာရှိနေကြအောင်လက်ရှိချိန ပြည်သူတွေကျွန်တော်တို့ဖလန်မအန်ဂျီနောက်ပြီးလို့ရှိရင်ကျွန်တော်တို့ခွင့်ပြုဆက်ခံပေါ့။
ဒီအခြေအနေကြောင့်ဂျေရိုတို့ဖလန်မအန်ဂျီနောက်ပြီးလို့ရှိရင်ဂျေရိုတို့ခွင့်ပြုဆက်ခံပေါ့အဲ့ဒီကပြီးခဲ့ကြတာကြာ။ဒီကပြန်ပြန်နေပြီးဦးရပါ။စစ်မှန်သူကတောင်းမှာတောက်ဆောက်ပြန်ထုတ်နေတာ။တောက်ဆောက်ကိုပြန်မထုတ်နေတာလေ။ဘူးကြီးကမပြန်နေပြီးတာအဲ့ဒါတချို့နေရာဒီမှာတော်တယ်ဒီမှာပုံနေရသေးတာ။ဒီအခြေအနေကြောင့်ဂျေရိုဒေတာခံတွေရောမြို့နယ်ဘက်ကိုခိုးလုံလာတဲ့သူတွေရှ
တုတ်ကွေးယောဂါနဲ့ဝမ်းယောဂါတွေဖြစ်နေကြသလိုကလေးသူငယ်အများစုကလည်းဖျားနာနေကြတယ်လို့နောက်ထပ်စစ်ဆောင်သူကခုလိုပြောပါဗျာ
။ကလေးတွေကလည်းဝမ်းယောဂါနဲ့ဖြစ်ကြတယ်၊သင်္ကတ်ကြတယ်၊ဖျားနာတာတွေအများကြီးရှိပါတယ်။တမားကြီးရဲ့ဆက်ရှင်တော့တော့ဝယ်နေတဲ့ဆက်ရှင်ကအများကြီးရှိပါတယ်ရှင်။အခုဒီမရပါဘူးရှင်။ဒါပေမဲ့ပါပါဆောက်ဝယ်နေပြီးတော့အဆင်ပြေပါတယ်။ရှင်းဝါးကကြတော့အဆင်ပြေပြီရှင်နေပါတယ်။
တိုက်ပွဲကြောင့်မကွေးတိုင်းစောမြို့နယ်ဘက်ကိုခိုးလုံလာကြတဲ့စစ်ပြေးဒုက္ခတွေအ ਨੇ စုံ2000လောက်ရှိနေပြီလို့စစ်ဆောင်ကူညီပေးသူတို့က VOA ကိုပြောပါတယ်။တိုက်ပွဲတွေဖြစ်ခဲ့တဲ့ချင်းပြည်နယ်ကံပတ်လက်မြို့နယ်မကွေးတိုင်းစိတ်ဖြူမြို့နယ်နဲ့စစ်လင်းမြို့နယ်ဘက်ကဒေသခံတွေနေရပ်ဆုံးခွာပြီးစောမြို့နယ်ဘက်ကိုခိုးလုံလာကြတယ်လို့ဆိုပါတယ်။
နောက်ပိုင်းတော့ဒေါ်ရွှေရှိတကကုဒရင်လိုမျိုးတွေတော့ပိုင်းနေတော့ရဲ့လို့အစင်တို့ဒုက္ခကြီးတော့တို့ကျိုးတို့လာမှာ
ပြူမြို့နယ်ဘာဝယ်ဆိုလို့ရှိရင်လူဦးရေဌာနကြီးကတော့2000လောက်တောင်းနေတော့ရှိတယ်အခုကဒီစီးရဲ့စီးနေစင်းတော့ပြတ်တောင်းနေတဲ့စီးရှိတယ်အဓိကလိုအပ်ချက်တော့ဆရာမပြောရရင်တော့အောက်ဝယ်နေနေတဲ့ကျွန်တော်ဖြေဝအဓိကလိုလာ
စစ်ပြေးဆောင်အများစုကအဝိတ္တထေကိုတခုနဲ့အသက်ဘေးလွတ်အောင်ကေးလွားလာကြတာကြောင့်အချင်းချင်းမျှဝေစားတောင်းနေကြရတယ်လို့စောမြို့နယ်မှာခိုးလုံနေတဲ့ကံပတ်လက်စစ်ဆောင်တို့ကပြောပါတယ်စစ်ပြေးဒုက္ခတွေအတွက်အကူအညီတွေနှဲပါလာတဲ့အပြင်စောမြို့နယ်မှာခိုလုံလာတဲ့စစ်ပြေးဒုက္ခတွေလူဦးရေတိုးလာနေပြီးရေရှည်အတွက်စားနပ်ရိက္ခာပြတ်လတ်မဲ့အခြေအနေနဲ့ကြုံရမှာကိုစိုးရိမ်နေကြပါတယ်ရှင်